နယူးယောက်ကိုရောက်ရှိနေတဲ့ပိုယဟန်မင်းကြီးဟာအခုကျမတို့အတန်လွင်နေချိန်မှာပဲကုလသမဂ္ဂအထွေထွေညီလာခံမှာမိန့်ခွန်းပြောနေပါပြီ။သူမိန့်ခွန်းထဲမှာယာရီဥရုပြောင်းလဲမှုကိုထည့်သွင်းပြောကြားသွားသလိုရွှေပြောင်းဒုက္ခသည်များရေးနဲ့ပတ်သက်လို့လည်းဆက်ပြီးအလေးထားပြောမယ်လို့မျှော်လင့်ရပါတယ်။ဒီနောက်မှာတော့တချိန်က World Trade ကမ္ဘာမုံမြော်တိုက်ကြီးနှစ်ခုရှိခဲ့တဲ့နေရာမှာစက်တင်ဘာလ17ရက်အောက်မေ့ပွဲအထိမ်းမှတ်ဘာသာပေါင်းစုံဝှပြဆုတောင်းပွဲကိုလည်းတက်ရောက်ဖို့ရှိပါတယ်။ Spain Palace ကပြောတဲ့လက်တင်နဲ့နွယ်ဖွားတွေနဲ့လူမဲ့အများစုရှိတဲ့ East Harmon အရက်ကကက်သလစ်မူလာရန်ကျောင်းကိုလည်းတွားရောက်လဲပတ်မှာဖြစ်တယ်လို့ Central Park ကိုဖြတ်သွားတဲ့လမ်းတစ်လျှောက်မှာတော့လူထုပရိသတ်ကသူ့ကိုဝါမျက်ဝမ်းသာကြိုဆိုနှုတ်ဆက်ကြပါလိမ့်မယ်။ညနေပိုင်းမှာတော့ Medicine Square ပန်းချံမှာလူထုပရိသတ်1000လောက်နဲ့ဆူတောင်းပွဲကျင်းပမှာဖြစ်ပြီးနေ့စာအလုပ်သမားတွေဖန်တီးထားတဲ့ကလထိုင်မှာပို့ရဟန်မင်းကြီးထိုင်ပါလိမ့်မယ်။မနေ့ကြတာပရိနေညနေခင်းမှာတော့ St. Patrick Cathedral Manhattan အရက်ကဝှပြဆူတောင်းသူတွေနဲ့အတူညနေခင်းမှာဦးဆောင်ပြီးဖျားဝှပြခဲ့ပါတယ်။ဒီဆူတောင်းပွဲမှာ Islam ဘာသာဝင်တွေရဲ့ Hajj ဖျားဖူးချိန်အတွင်းလူပိတေဆုံသွားတဲ့သူတွေအတွက်ပို့ရဟန်မင်းကြီးကဂိယူနာစကားပြောကြားခဲ့တယ်လို့ Roman Catholic ဘာသာဝင်တွေရဲ့လိမ်မွဆန်ရမဖွဲမရပြုမှုခံခဲ့ရသူတွေအတွက်လည်းဖြည့်သိမ့်စကားပြောကြားခဲ့ပါတယ်။စနေနေ့မနေ့ခင်းမှာတော့နယူးယောက်ကနေဖီလာဒဲဖီးယားကိုဆက်ကလက်ထွက်ခွာမှာပါ။တနင်္ဂနွေနေ့မှာတော့ဖီလာဒဲဖီးယားကလူထုပရိသတ်နဲ့တွေ့ပြီးတော့ဆူတောင်းပွဲကျင်းပမှာဖြစ်တယ်လို့ဒီပွဲကိုလူထုပရိသတ်ပေါင်း2000လောက်လာရောက်မယ်လို့ခန့်မှန်းထားပါတယ်။ဖီလာဒဲဖီးယားမှာနေရက်တာလဲပတ်ပြီးတဲ့နောက်သူ့ရဲ့အမေရိကန်ခရီးစဉ်ကိုအဆုံးသတ်မှာဖြစ်ပါတယ်။